ဒီကရေတရင်ပတ်အကုံမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုကြောင့်လူ32ဦးသေဆုံးပြီးတဲ့နောက်မှာအမေရိကန်နိုင်ငံတလွားကမြို့ဝင်စုစုပေါင်း214ယောက်ဟာလက်နက်ထိန်းချုပ်ရေးဥပဒေသစ်အမြန်ဆုံးပြဋ္ဌာန်းပေးဖို့အမေရိကန်အထက်လွှတ်တော်ကိုစာရေးတောင်းဆိုခဲ့ပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။ဩဂုတ်လ3ရက်နေ့မနက်ပိုင်းကအမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်အယ်ပါဆိုမြို့မှာတနက်သမားတဦးကဝေါ်မတ်ကုန်တိုင်းအတွင်းတနက်နေ့ပစ်ခတ်လို့လူ22ယောက်သေဆုံးခဲ့ရပြီးနောက်တစ်ရက်တနင်္ဂနွေနေ့မှာပဲအိုဟိုင်းယိုပြည်နယ်ဒေတန်မြို့မှာနောက်ထပ်တနက်သမားတို့ကလူစီနေတဲ့ဘားဆိုင်တစ်ဆိုင်ပြင်ပမှာပစ်ခတ်ခဲ့တာကြောင့်လူ9ဦးထဲမှနေသက်သေဆုံးခဲ့ရပါတယ်။ဒီပစ်ခတ်မှုနှစ်ခုအပြည့်ဝေဖန်သူတွေကအမေရိကန်နိုင်ငံအတွင်းလက်နက်ကန်ဆောင်မှုဥပဒေအရရော်ရဲတာကိုအပြစ်တင်တယ်လို့တနက်ပြစ်မှုတစ်ခုဟာလူမျိုးရေးမုန်းတိမှုကစေ့စော်လို့ဖြစ်ပွားခဲ့တာကြောင့်လူမျိုးရေးခွဲခြားတဲ့စကားတွေပြောလို့ရှိတဲ့သမ္မတဒေါ်နယ်ထရမ့်ကိုလည်းပြစ်တင်ဝေဖန်ခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့လူမျိုးရေးမုန်းတိမှုတွေကိုအမေရိကန်နိုင်ငံလုံးကပြစ်တင်ရှုတ်ချရမယ်လို့ပြောပါတယ်
။ In one voice our nation must condemn racism, bigotry and white supremacy. These sinister ideologies must be defeated. Hate has no place in America.
အဲ့ဘဆူရသနာသမားဟာလူမျိုးရေးအမုန်းတရားတွေလောင်မြိုက်နေတဲ့ကြီးညာစရန်တစ်ခုကိုအွန်လိုင်းပေါ်မှာတင်ထားပါတယ်။ကျွန်တော်နိုင်ငံလုံးတဆန်တဲ့ထွက်ပြီးပြစ်တင်ရမှာကလူမျိုးရေးခွဲခြားမှုတယူသံဇွဲဝါဒနဲ့လူဖြူကြီးစိုးရေးအတွေ့အခေါ်တွေကိုပါပဲလူမျိုးမုန်တီးရေးမူဝါဒအတွက်အမေရိကန်မှာနေရာမရှိပါဘူး
2020ခုနှစ်မှာသမ္မတလောင်းဖြစ်ဒီမိုကရက်တစ်ပါတီဘက်ကဝင်ရောက်ရှင်ပြိုင်မဲ့အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့တနတ်သမားပေါ်မှာသမ္မတထရမ့်အရင်ကပြောခဲ့တဲ့လူမျိုးခွဲခြားရေးစကားတွေရဲ့ဩဇာလွှမ်းမိုးမှုတွေရှိခဲ့တယ်လို့ဆိုပါတယ
် Clear language and in code.This president has fanned the flames of white supremacy in this nation. His low energy, vacant-eyed mouthing of
the world. စကားအရာရှင်းရှင်းလင်းလင်းပြောတာဖြစ်ဖြစ်ဖုံးကွယ်ပြီးပြောတာဖြစ်ဖြစ်သမရဟာလူပြူကြီးစိုးရိမ်ဝါဒကိုမီးမွှေးပေးနေပါတယ်။လူပြူကြီးစိုးရိမ်ဝါဒကိုအပြစ်တင်တဲ့စာကြောင်းတွေကိုမျက်နှာတွေနဲ့အသက်မပါဘဲဖတ်ပြီးပြောတာကိုကျွန်တော်မယုံပါဘူး။နိုင်ငံတွင်းမှာရောနိုင်ငံပြင်ပကိုပါဒီလိုလှည့်စားလို့မရပါဘူး။
သမ္မတထရမ့်ကတော့သူ့ကိုအပြစ်တင်ပြောဆိုနေသူတွေဟာနိုင်ငံရေးအမျက်ထုတ်ဖို့ကြိုးစားနေတာဆိုပြီးပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒုတိယတနက်ပြစ်မှုဖြစ်ပွားခဲ့တဲ့အိုဟိုင်းယိုပြည်နယ်ကအထက်လွှတ်တော်အမတ်ရှာရော့ဒ်ဘရောင်းနဲ့ဒေတန်မျိုးဝန်တို့ကတော့အမေရိကန်အထက်လွှတ်တော်အမြန်ဆုံးကျင့်ပပေးဖို့နဲ့အမေရိကန်အောက်လွှတ်တော်မှအတည်ပြုထားပြီးဖြစ်တဲ့တနက်ကင်ဆာမှုထိန်းချုပ်ရေးဥပဒေကိုအထက်လွှတ်တော်ကအတည်ပြုပေးဖို့တောင်းဆိုထားခဲ့ပါတယ်။သူတို့နဲ့အတူပူးပေါင်းပြီးတာတာရေးနေမှာတော့အမေရိကန်တခွင်ကမျိုးဝင်ပေါင်း214ယောက်ကအထက်လွှတ်တော်လူများစုခေါင်းဆောင် Republican Democrat Mitch McConnell နဲ့လူနည်းစုခေါင်းဆောင် Democratic အမတ် Chuck Schumer တို့တန်စာရေးသားပေးဖို့ပြီးအဲ့ဒီဥပဒေကိုအမြန်ဆုံးအတည်ပြုပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့တင်ပြတဲ့အကြောင်းပြချက်တစ်ခုကတော့2019ခုနှစ်အတွင်းလူအများသေဆုံးစေတဲ့တနက်ပြစ်မှုစုစုပေါင်းအကျဉ်း250အမေရိကန်နိုင်ငံမှာဖြစ်ပွားခဲ့ပြီးဆိုတာပါပဲ။မတူကွဲပြားမှုတွေကိုလက်ခံနိုင်ရေးအတွက်လေ့လာနေတဲ့ Los Angeles မြို့ကအဖွဲ့တစ်ဖွဲ့ကတော့ Internet မှာအမုန်းတရားတွေရေးသားနေတာကိုရပ်ဆိုင်းဖို့အရေးဟာလူမျိုးရေးမုန်းတွေးမှုတွေအဆုံးသတ်ဖို့အတွက်အဖြေတစ်ခုဖြစ်တယ်လို့ဆိုပါရယ်။ Simon Wiesenthal Center လို့ခေါ်တဲ့ဂျူးလူအခွင့်အရေးအဖွဲ့ကလေ့လာတွေ့ရှိချက်တွေအရလူမျိုးရေးမုန်းတွေးမှုကိုအခြေခံတဲ့ Computer Games တွေနဲ့နေကြာဖြတ်ကျော်ဝင်ရောက်လာသူတွေကိုတနက်နေ့ပြစ်ခတ်တဲ့ကစားနည်းဂျူးတင်းကြိုင်းတွေကိုပြစ်ခတ်ဖျက်ဆီးတဲ့ကစားနည်းတွေပါဝင်တယ်လို့ဆိုပါရယ်။ကစားသူတချို့ကဂျူဘာသာဝင်တွေ၊ရွှေပြောင်းဝင်ရောက်သူတွေ၊ African American လူမျိုးတွေနဲ့မွတ်စလင်ဘာသာဝင်တွေကိုတိုက်ခိုက်တာကိုလက်ခုပ်အော်ပါပေးတာတောင်ရှိတယ်လို့ဆိုပါရယ်။ Simon Wiesenthal Center ကဂျူးဖုံးတော်ကြီး Abraham Cooper ကသမ္မတ Trump ကလူဖြူကြီးဆိုရေးဝါဒကိုပြစ်တင်ရှုတ်ချတာကိုကြိုဆိုခဲ့ပြီး Republican ရော Democrat တွေပါဒီကိစ္စအတွက်တိတိကျကျပြတ်ပြတ်သားသားပြောကြရမှာဖြစ်ကြောင်းအမုန်းတရားတွေရော့ပါဖို့လူမှုမီဒီယာကုမ္ပဏီတွေဘက်ကလည်းအရေးယူလှုံ့ဆော်ဖို့လိုအပ်ကြောင်းပြောကြားကြောင်းမှာခင်ဗျာ